မတလောအကျံဖက်ပြိပခရရှိနေတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မှန်ကန်တဲ့သတင်းချက်လက်တွေလွတ်လွတ်လပ်လပ်ရယူနိုင်အောင်အစိုးရကသတင်းသမားတွေရဲ့လုံခြုံရေးအတွက်အမြန်ဆုံးစီစဉ်ဆောင်ရွက်ပေးတယ်လို့သတင်းမီဒီယာသမားတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကထောက်ပြပြောဆိုကြပါတယ်။အင်တာနက်လူမှုကွန်ရက်တွေပေါ်မှာဘသူဘဝမှန်းမသိရတဲ့သူတွေတင်ထားတဲ့သတင်းတွေကြောင့်လူလူတွေကြားစိုးရိမ်ပူပန်မှုတွေမြင့်တက်လာစေသလိုဒီရက်ပိုင်းအတွက်မှာပဲသတင်းသမားတို့ချင်းချောက်ခံရတာရန်ပြုတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပါတယ်။အပြည့်စုံကိုတော့မက်ခင်ဖြူတွေကတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နယ်မောင်းတော်ဒေသတွေမှာပြည်ခေရပိုင်းတွေကစလို့လက်နက်ကင်ကျက်တပ်သမားတွေရဲ့တိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်မတိမငြိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းစာယူဖို့ကြိုးစားကြတဲ့ဒေသခံသတင်းသမားတို့ကကေဇေးစခန်းတွေမှာနေထိုင်နေကြတဲ့သူတွေကချင်းချောက်တာရပြုတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒါအပြင်အစိုးရအစီအစဉ်နဲ့တောင်းတဲ့သတင်းသမားတို့ကလည်းတပ်ဆိုင်ရာကလိုက်နက်ပြတာတွေရှိပြီးတော့မိမိဘာသာသတင်းစာယူဖို့တောင်းကြတဲ့သတင်းသမားတွေကိုတော့အာဏာပိုင်တွေကခုမပြုတော့ပါဘူး။တဟာသတင်းသမားတွေနဲ့လွတ်လပ်စွာသတင်းရယူပေးအတွက်စိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့ဒီမနက်ကသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်။ကျွန်တော်ကြားသလားတော့အိမ်မောင်နဲ့လူကြီးတောင်ပဲမှာဒီကန်ဒီဒါကသတင်းတော့ဒီတောင်မှပဲတော်တော်လေးကိုသူတို့အကြီးထားပြီးသွားနေရတယ်။နောက်ချင်းချောက်မှုတွေလည်းနှစ်ချိန်သုံးချိန်လောက်ကျော်သွားတယ်လို့အဲဒီကန်သတင်းတောင်တယောက်ကပြောတယ်။ဆိုလိုတာကကျေစရေးစခန်းမှာနေနေတဲ့လူတွေကပြန်ပြီးတော့ပြန်ကြည့်ရင်လည်းအမူအရာတွေနဲ့အဲ့လိုမျိုးဟာတွေပြည့်နေရတယ်ပေါ့နော်သူတို့တစ်ခါမှဒီဖြစ်တဲ့မျိုးမကြုံဘူးလို့ပြောတယ်ဆိုတော့ဒီတင်ကတော့ social media ရော social media ကိုတုံးချပြီးတော့သတင်းသမားတွေကိုတိုက်ခိုက်တင်တဲ့အဖွဲ့အစည်းတွေပေါ့လေဘယ်သူတွေပဲဝါတွေတော့ကျွန်တော်လည်းမသိပါဘူးသူတို့အဲ့ဒီဟာတွေရဲ့ဝါလာပြန့်ကျက်မှိုင်းတိုက်တဲ့ဟာတွေကတိုင်းတာခုခုသိရမှုရှိနေတာတွေ့ရတာပေါ့နော်ဆိုတော့တင်းမမားရဲ့အဲ့ဒီချက်ကိုတိကျတတိခါတင်တယ်လို့ထင်တယ်အရင်ရှင်နေနဲ့တော့မတူဘူးသူကိုယ်ပြားပြီးတော့တင်းမမားလေးပုံပြီးအန်ရရှိလာတဲ့အနေအထားမျိုးဖြစ်နေတယ်နော်
ဒီကိစ္စရဲ့အခြေအနေနဲ့ပတ်သက်လို့ဒရေးချက်လက်တွေရယူတဲ့နေရာမှာအခက်အခဲတွေရှိနေတဲ့အတွက်လူတွေကြားမှာစိုးရိမ်မှုတွေပုံမှန်မြင့်တက်လာစေရလို့ဆိုပြီးပတ်ကံတဲ့ဒရေးချက်လက်တွေကိုလူအများသိရှိနိုင်အောင်ဒရေးသမားတွေရဲ့လုံခြုံရေးနဲ့လွတ်လပ်စွာဒရေးရယူခွင့်ကိုအစိုးရကအကောက်အွယ်ပေးဖို့မြမရက်သက်လူမှုဖွဲ့စည်းနေရာကျော်ကလည်းဩဂတ်လ28ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှုပ်ထွေးနေတဲ့အခြေအနေအောက်မှာလူလူကြားနားလည်မှုလွဲပါပြီးတော့သွေးဆူအောင်ကြစေနဲ့နိုင်ငံရေးအရာမတိမငြိမ်ဖြစ်စေတဲ့ဖော်ပြချက်တွေကိုရှောင်ရှားဖို့အရေးကြီးတယ်လို့ဆွေတဟအဖွဲ့ကအဖွဲ့အစုကပြောပါတယ
်။အခုဆိုလို့ရှိရင်ဒီစိတ်ဆောင်စင်တာရဲ့ information center အစားပါနော်။ဒီကျွန်တော်တို့တင်ပြနေတဲ့ဒီမှာဆော့လိုက်ဟာဒီမှာဆိုလို့ရှိရင်ကျွန်တော်တို့မှာဒီတကယ်ကိုအလောင်းဒီအလောင်းပုံတွေတကယ်သွေးဆူရဖြစ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေကိုဖောက်ပြန်လာမျိုးသိရတယ်ပေါ့နော်။အဲ့ဒါကြီးကဟိုတကယ်တမ်းမရှိနေနိုင်တဲ့ဒီအခြေအနေတွေကတော်တော်ဒီကမှာဆေးဆူစီနေပါတော့ဒေတာဆိုင်မှာတော့စတမ်းမီယာတွေဒီဆေးဆူမှုသုံးရင်ဒါတွေမြင့်တက်လာစေဒီကျွန်တော်တို့အဆုံးသက်တဲ့ခဏအားကြောင့်ကျွန်တော်တို့ကစိတ်အားကိုစိုးပြီးအမြင့်မားလာအောင်စိတ်ပိတ်နဲ့သတင်းထုတ်ပြန်မှုမျိုးတွေထုတ်ပြန်တယ်ဆိုတော့ကျွန်တော်တို့အဲ့ဒီဟာကိုထုတ်ပြန်ရတာဖြစ်တယ်အခုကကျွန်တော်တို့ဒီပြည်ခဲ့တဲ့ဒီတပတ်တည်းမှာပြည်ခါဖြစ်ပြီးဒီနေ့အထိကိုကျွန်တော်တို့ community တွေအားလုံးတခြားနေရာ community တွေအကုန်လုံးကဒီ online ထုတ်ပြန်တဲ့သတင်းတွေပေါ်မှာကိုပဲကျွန်တော်တို့ကဟိုကလည်းလို့ပြမှာဖိတ်တိုးတဲ့ဒီဟာကိုဆိုကြဆွေးနွေးတဲ့ဒီဟာဆွေးနွေးတဲ့ကိုကျွန်တော်ယုံကြည်ဖိတ်ချတဲ့ training ကြီးရတယ်ဒီပြည်သူနဲ့တိုက်ရိုက်ဖြစ်နေတဲ့ training ကြီးရတယ်ကိုယ်ရင်ကြွားယူပြီးကျွန်တော်တို့မျက်မြင်တွေ့ပါတယ်ဆိုတော့ပို့ပါငဲတယ်ပေါ့နော်အဲ့ဒါကြောင့်မလူလာအတဲ့ training တွေကပို့ပြီးမှလူလူကြပြန့်နှံ့နေတယ်တော့တက်တယ်ဖိတ်တိုးလူပြီးမှသာအချမ်းမြာဖြစ်တော့ကုလားနိုင်တယ်ဖြစ်တဲ့ဒီ training ခါနာတွေ training ကြီးရတယ်ကိုလွတ်လပ်စွာကြွားယူဖို့အဲ့ဒီတော့ကိုလုံးဆောင်အမှတ်ခံချက်ရှိဖို့ကိုဆိုရအောင်လုံဆောင်ပေးဖို့အများဆုံးဆောင်ပေးဖို့ကျွန်တော်ကတောင်းဆိုတာပါခင်ဗျာ
လွတ်လပ်တဲ့သတင်းမီဒီယာတွေကိုအကောက်အွယ်မပေးဘဲသတင်းရယူမှုတွေကိုကန့်သတ်ဟတ်တာတွေဟာသတင်းတွေကိုအမှောင်ချရာကြားတယ်လို့သတင်းမီဒီယာကောင်စီကဦးမြင့်ကျော်ကပြောပါတယ်
။ဒေသကကြီးပင်ပစ္စည်းစင်ကြီးလွှတ်လိုက်ပြီးတော့အဲဒီကြီးပင်ကလည်းအရေးပြတ်ကန့်သတ်ချက်တွေအချိန်ကန့်သတ်ချက်တွေနဲ့မီဒီယာရေးချက်မှုတွေနဲ့တောက်ပြီးတော့လွတ်လပ်တဲ့သတင်းကြီးပင်ရှိနေပါတယ်ဆိုတဲ့ဟာမျိုးဝါရဖြန့်တာမျိုးတော့ကျွန်တော်လည်းတဘောမကြောက်အဲဒီချိန်မျိုးတော့အောက်မှာတော့သတင်းလွတ်လပ်စွာစီးဆင်းမှုရှိမှာမဟုတ်ဘူး။မီဒီယာကိုအနေရှိတယ်လို့ပြောပြီးတချို့သောကိစ္စတွေမီဒီယာရေးသားမှာသိရင်ပိတ်ထားတာမျိုးကလည်းအားလုံးအတွက်မကောင်းဘူးလို့ကျွန်တော်တို့မြင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်လ25ရက်နေ့မနေ့အစောပိုင်းကစလို့လူတွေကြီးနဲ့ရဲကြီးစခန်း30လောက်ကိုတနက်ကစစ်သွေးကြွားတွေကတိုက်ခိုက်ခဲ့တယ်လို့ရွာတွေနဲ့တိုက်ခိုက်ခံရတာပါ။ဒီကရာတွေကပြည်သူအများအပြားဒေလူရထွက်ပြေးနေကြသလိုမွတ်စလင်ရာတွေမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပြီးဒီလိုထွက်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေကိုလုံခြုံရေးတပ်တွေကတိုက်ခိုက်တယ်ဆိုတဲ့စွပ်စွဲမှုတွေလည်းထွက်ပေါ်နေတာပါဒီလိုခြေတွေနဲ့ပတ်သက်ပြီးတော့သတင်းမဲ့ရယူဖို့အတွက်ကြိုးစားကြတဲ့သတင်းသမားတွေချိတ်ချောက်ခံရတာရပြုတိုက်ခိုက်ခံရတာတွေလည်းဒီရက်ပိုင်းမှာရှိလာတာဖြစ်ပါရဲ့ရှင်